လောက်ခွင့်မရှိတဲ့အလုပ်တွေကိုလုပ်လို့ထိုင်းမှာမြန်မာထောင်ချီဖမ်းဆီးခံရတဲ့တဲ့အရင်ဆုံးပြောပြပေးပါမယ်။မြန်မာအိန္ဒိချင်းထိုင်းနိုင်ငံထဲမှာနိုင်ငံသားတွေလောက်ခွင့်မရှိတဲ့အလုပ်ကိုင်း28မျိုးတည်းကဈေးရောက်တဲ့အလုပ်ကိုလောက်ကိုင်းနေကြတဲ့မြန်မာ2000ကျော်နဲ့ဒီမြန်မာကုန်ပစ္စည်းရောင်းဝယ်တာတွေကိုထိုင်းကဖမ်းဆီးနေတာပါ။ထိုင်းနယ်စပ်တရားထိတ်ဂိတ်တွေမှာလည်းမြောက်ရီဘက်ကနေတင်သွင်းလာတဲ့ကုန်ပစ္စည်းတွေကိုစစ်ဆေးဖမ်းဆီးနေတဲ့အကြောင်းထိုင်းချေဆိုင်သတင်းတောက်မအီးမာကသတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံထဲမှာရပ်ပေါင်း120စီမံချက်အတွင်းမှာနိုင်ငံသားတွေလုခွေမရှိတဲ့အလုတ်ကိုင်း28မျိုးတည်းကဈေးရောက်တဲ့အလုတ်လုတ်ကိုင်းနေသူတွေဖမ်းဆီးတာတွေလုခဲ့တဲ့အတွက်မြန်မာတွေ2000ကျော်ဖမ်းဆီးခံခဲ့ရပါတယ်။ဒီနောက်မှာတော့မြန်မာကုန်ပစ္စည်းရောင်းဝယ်တာတွေကိုထိုင်းအနာပိုင်တွေကဖမ်းဆီးနေတာပါ။ထိုင်းဘက်ကမြန်မာကုန်ပစ္စည်းတွေကိုမဲဆောက်မြဝတီချစ်ကြည်တရားကနေတယ်ဆောင်လာတော့ဖမ်းဆီးစစ်ဆေးမှုတွေကိုကြုံခဲ့ရတယ်ဆိုပြီးမဲဆောက်ဈေးကဈေးတဲ့တူကလည်းပြောပြပါဗျာ။အ
ာစိတ်တဲ့တရားပေါ်မှာစစ်စီလာလို့ရတော့စိတ်ကြပါဘူး။အားဟာရလဲခါမလဲမနေပေးလာတော့လို့ရှိတယ်။အ
ဲ
ဟောကဘုရားတဲလဲလူလဲတဲလဲဘုရားတော့ဈေးပိတ်တာတော့ပြောပိတ်ထားတော့လာလို့ရေးကူပိတ်ထားတယ်ဒါမှမဟုတ်ကသူအမမကဘူးလေတကယ်တော့သူတဲလာချင်လို့ဆိုခိုင်းသူ
မဲဆောက်ဈေးထဲမှာတော့ဈေးတစ်ဈေးလုံးနှိပါးကမြန်မာကုန်ပစ္စည်းတွေရောင်းဝယ်ဖောက်ကားနေကြတာပါအခုအဖမ်းဆီးတွေရှိလာတဲ့အတွက်ကုန်တွေလည်းဈေးတက်တယ်လို့ဈေးတယ်တွေလည်းရဲဖမ်းမှကြောက်ပေမဲ့ဈေးကတော့ရောင်းနေရဈေးဖြစ်တယ်လို့လည်းဆိုပါတယ်
သေးတယ်သေးပြီးပြထည့်တယ်သေးပြီးပြထည့်တယ်ဘယ်လိုလုပ်မလဲဘယ်နဲ့လာမလဲမှမသိတာ
အ
ားအားဘာပြေးပေါ့တွေ့ခါမှာ
လူအားအ
ားထဲမှာနေတွေ့ခါမှာပေါ့ဆက်ပဲရှင်ဈေးရတဲ့လူတွေဆက်မမဟုတ်တာဒီမှာတော့ဈေးတစ်ဈေးလုံးလို့ဆိုသိင်းကျင်လို့သူတို့တစ်ဈေးလုံးသေးရမှာ
ပေါ့ဟ
ိုကလည်းသူတို့ဘယ်နဲ့လာမှမသိတာဟိုတက်တာပေါ့သူဆွဲဟာလို့သူဆက်ကြတယ်ရ200အခု230
မြန်မာကုန်ပစ္စည်းတွေကိုထိုင်းဘက်ကပိတ်ပင်ပြီးဖမ်းဆီးနေတဲ့အတွက်ကုန်စည်နှုန်းတွေလည်းတက်သွားခဲ့ပါတယ်။မြန်မာကျပ်ငွေဈေးအတက်ကျထိုင်းဘက်ငွေဈေးအတက်ကျပေါ်မူတည်ပြီးဈေးတွေတွေကဈေးရောက်နေရတယ်လို့လည်းဈေးတွေတွေကဆိုပါတယ်
။ဘယ်လိုကဈေးရောက်တာလို့ဆိုပါလဲခင်ဗျာ။ဖမ်းဈေးနဲ့ပဲကြောင်းနေကြတယ
်။အဲ
ဈေးတက်ပြီးဖြစ်စီဈေးတက်တယ
်။အ
ဲဖမ်းဈေးတက်ပြီးဖြစ်စီဈေးတက်တယ်။
ထိုင်းနိုင်ငံထဲမှာအဓိကမြန်မာကုန်ပစ္စည်းတွေကိုသုံးစွဲနေသူတွေကတော့မြန်မာရွှေပြောင်းလိုသမားတွေဖြစ်ကြပါတယ်။အခုဆိုရင်မြန်မာကျပ်ငွေတစ်သိန်းကိုဘတ်ငွေ980လောက်ထိဈေးရှိပေမဲ့ပြီးခဲ့တဲ့လတွေကတော့မြန်မာကျပ်ငွေတစ်သိန်းကိုဘတ်ငွေ900ကျော်လောက်ပဲတန်ဖိုးရှိတာပါ။မြန်မာကျပ်ငွေတန်ဖိုးကျသွားတဲ့အတွက်လည်းမြန်မာကုန်တွေတွေဟာအရှုံးပေါ်တာတွေလည်းဖြစ်နေပါတယ်။အခုဆိုရင်မြန်မာကုန်ပစ္စည်းတွေကိုပါဖမ်းဆီးမှုတွေရှိနေတဲ့အတွက်စားသုံးသူတွေအတွက်ဈေးပုံမြင့်သွားပြီးအခက်အခဲတွေရင်ဆိုင်နေရတယ်လို့လဲရွှေပြောင်းလိုသမားတွေကဆိုပါတယ်။အခုလိုမျိုးထိုင်းဘက်ကမြန်မာကုန်တွေဖမ်းနေတယ်လို့မြန်မာဘက်ကလည်းထိုင်းကုန်ပစ္စည်းတွေကိုဖမ်းဆီးနေတာတွေလုပ်နေတဲ့အတွက်ထိုင်းနဲ့မြန်မာနှစ်နိုင်ငံလုံးမှာကုန်တွေဈေးတက်ပြီးစားသုံးသူတွေအတွက်ကတော့အခက်အခဲတွေရင်ဆိုင်နေရပါတယ်ရှင်။